မြန်မာနိုင်ငံဟာစတူရန်မိုင်2600ကျော်ကျယ်ဝန်းပြီးလူဦးရေက350ကျော်ပါတယ်2015တကောင်စင်းအရလူဦးရေထုတ်အကျော်ဟာအသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်ထဲမှာရှိတာမို့သူတို့ရဲ့လူအားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လူအားကအတော်ကိုအားတက်စရာပါကျယ်ပြောတဲ့နေနဲ့အတူတောင်သူလက်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစီဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်နော်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ကြီးလက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီအမေရိကန်မှာကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာဆက်ကရမန်တိုဗယ်လီဆိုတာရှိတယ်သူတို့စပါးကြီးဆိုင်တော့အဲ့မှာအချို့ farm family ကြီးရှိတယ် generation line နေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှစိုးရော်လीအဲ့ကျွန်တော်တို့ဒီ UC Davis လीဘောတက်ခဲ့တဲ့ University of California Davis က rice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers တွေ activities တွေ workshop တွေတွေသူတို့လုပ်ပြီးတော့သူတို့အဲ့ဒါပြီးပြီးနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းချွေးပြီးဤပညာပိုင်းရောနောက်သူတို့ရဲ့ attitude တိုင်းတွေပါဒုတက်အောင်အကြကနာ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့ဒီလေးလုတ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အဲ့ဒါလေးတွေးမိတာပါ
ဟုတ်ကဲ့ဆက်ဆက်ကရမန်တိုမှာလူငယ်တွေကိုစိတ်ဝင်စားလောင်လုတ်တဲ့အနည်းလေးတွေဘယ်လိုတွေလုတ်လဲနည်းနည်းပြောပြပေးပါစေ
သူတို့ကျောင်းနေမှာလဲကျွန်တော်တွေ့တယ်ဗျကျောင်းနေဆို elementary တွေမှာ school gardening တွေသူလုတ်တယ်တခါလေးများအဲ့ဒီသူတို့ကျောင်းနေမှာဒီတံပင်းကလေးတို့ညီကြီးမရှိတဲ့နေရာတွေမှာမှသူကပြစ်ဆွားရပေါ့နော်ညီဆွေးကိုအိတ်ကြီးနဲ့လုတ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲအဲ့လိုမျိုးလေးတွေတဲ့သူတို့ဆွဲဆောင်ပြီးတော့ curriculum မှာထည့်တာလေးတွေလည်းတချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီ working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့သူတို့ဒီ science of acai juice နဲ့ပတ်သက်တဲ့ဟာသူတို့ဒီမှာကြတော့ရေအကျယ်ကြီးဆိုတော့သူတို့ site စနစ်ကတော့ပမာပြည်နဲ့တော့မတူဘူးပေါ့ဒါပေမဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီချဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောစာကိစ္စတွေအပင်ရယောဂကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ machinery ဘိုင်းတွေသုံးရတယ်ရမ်းရတဲ့ခိုင်းရသူတို့ရဲ့ safety ပေါ့နော်ဘီအန်ရဲ့ကင်းရှင်းရဲ့အတွက်ကိုတတိထားမယ့်ဟာလေးနောက်ရဒရူအိုင်ရာ resource တွေသူရဲ့ဒီ tractor ဒီမှာဘယ်လိုလှုပ်လိုက်တဲ့ဒီကြောင့်ဘလောက်ထိပြေးရနေကင်းသွားသလဲနောက်သူရဲ့ခံချက်ပေါ့နော်ခံချက်ကဘယ်လိုအနေအထားမျိုးရှိတဲ့ဒီကြောင့်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲအဲ့ဒါမျိုးလေးတွေနဲ့သူသင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ်
။အောင်မြင်လားတွေ့ရလားဆရ
ာ။အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေအရှိန်လုံးလို့ရတယ်။နောက်ပြီးတော့တူနဲ့တူလည်းပူပြီးတော့ရင်းနှီးတဲ့အခါကျတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီအပေါ်မှာရှိန်တာလည်းပါမယ်။နောက်ဒီဉာဏ်ပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့။သူရင်ပါတဲ့မရောက်တာပေါ့။အဲ့ဒါကိုတဖြည်းဖြည်းချင်းဒီဘက်ကတက်ကူပိုင်းရောနောက်ပြီးတော့ဒီလေသမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံပြီးတော့သူတို့ဒီမျိုးဒီ community လေးကအပြည့်ပြည့် atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်လည်းတပြည့်ပြည့်သူတို့ရဲ့အတီချူတွေပြောင်းလာအောင်ဖြေုံတဲ့သဘောလို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမလို့နင်းလဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ကိုနာခေးဖြစ်တော့ကျွန်တော်ကွင်းညံငုံဘက်မှာတော်ကြောင်ဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကအကြောင်းလေးတစ်ခုလုပ်ရင်အခုဆိုရင်ခြေတန်း890ပေါ့300ပေါင်ဝင်လောက်ရှိသွားတယ်တခါလေးအဲ့ဒီစားလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ဖော်ပြပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တည့်ရက်မှာကျွန်တော်ကကလေးတွေရဲ့သူ့ညီမချက်ကလေးတွေပါရှိတယ်ဆိုတော့သိချင်တော့ကျွန်တော်က site view တက်ကတူတက်ချင်တဲ့ကလေးလက်ထောင်ပါဆိုပြီးအားရပါပြောလိုက်တာတရားဥမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းကန်ရတယ်သူတို့မှာပတ်ဆိုင်လည်းမလောက်မငါချင်းရကြတယ်သူတို့အားချလောက်အောင်ရှိဘောနော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုရက်အတွေးဘောနော်ဒါလေးတွေကရှိလာနိုင်တော့အဲ့ဒါလေးတွေက ကျွန်တော်တို့ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်။အဲ့ဒါနဲ့ဒီလိုစိုက်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီရတဲ့အခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီစိုက်ရေးပြူရေးကိစ္စတွေကပြည့်စက်ကပါလဲမပြေရတဲ့စည်းကွက်ပေါ့နော်။လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေ။နောက်ပြီးတော့နှိမ့်ချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNI ရဲ့ခိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်။သုံးချက်ကတော့ဒီလျာလုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်။နောက်ယာတီကိုမှီလုပ်ရတယ်။နောက်နေဘူးဆက်ကားလုပ်ရတယ်။ပင်ပန်းကြရတယ်ပေါ့နော်။အဲပင်ပန်းပြီးတော့ကျိုးမြက်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲလိုဝင်ငွေနဲ့ထွက်ငွေသူတို့မှမထင်ကြင်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းကျိုးရရဲ့ဒီယာတီလိုက်အမားတို့ကြီးပြီးနံချင်းငွေတွေပေါ့။ဒါတွေကဘာလဲရောက်လာပြီလို့သူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအခါကျသူတို့မှကျွေးမီနဲ့ပတ်သက်ဝင်ရုပ်ဝင်ဘူးတွေကလည်းများများလာတဲ့အခါကျတော့သူတို့ရွေးပြလာရပါလဲဆိုတော့ကြောင်းရုံနဲ့ဆိုတော့အဲ့လိုအခုခါမှာကျွန်တော်တို့လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းတွေဖြစ်သွားတာပေါ့နော်အကြောင်းမလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆိုင်ရဖို့တုတ်ပြရမှာပေါ့နော်ပတ်ဆိုင်ရဖို့သူတို့တက်တော့တက်တာနဲ့လုပ်ဖို့ကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုဒီချာနားလည်အောင်ပြင်ညက်အောင်ကျွန်တော်တို့ပြီးမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုပ်နိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော်
ဒေါက်တာမျိုးအောင်ကျော်ပါနောက်တစ်ပတ်မှာတော့စိုက်ပျိုးရေးမှာနည်းတစ်တွေတုံးခဲ့လို့မြန်မာနိုင်ငံတွင်အောင်မြင်နေတာတွေကိုပြောပြပြပါမယ်ဆိုတော့တင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တည်ဆုံရအောင်ပါ